တော်တာရှင်များမင်္ဂလာပါခင်ဗျာဂုရုဘက်မှာတင်ပြမှာကတော့လေယာဉ်စိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးလာရေးအတွက်ကိုရှိမှာအောင်မြင်နေတဲ့ခြားနိုင်ငံတွေရဲ့နမူနာကောင်းတွေကိုအတူယူဖို့လိုအပ်ကြောင်းဖြစ်ပါတယ်လွန်ခဲ့တဲ့တစ်လလောက်ကထိုင်းနိုင်ငံဘက်ကလေယာဉ်စိုက်ပျိုးရေးနဲ့ပတ်သက်တဲ့သတင်းတရက်ထွက်ခဲ့ပါတယ်ဘာလဲဆိုတော့စဘာစိုက်ပျိုးတဲ့မြေအေက2-3 သိန်းလောက်မှာစဘာမစိုက်တော့ဘဲမွေးမြူရေးတွေလုပ်မယ်ဈေးပိုကောင်းတဲ့သီးနှံတွေကိုအစားထိုးစိုက်ပျိုးမယ်ဆိုတဲ့သတင်းမှာစံစဘာစိုက်ပျိုးမှုကိုလျှော့ချပြီးဝင်ငွေပိုကောင်းတဲ့သီးနှံကိုအစားထိုးစိုက်ပျိုးဖို့ထိုင်းအစိုးရကဘန်းငွေတန်းနဲ့ချီအကုန်ကန်ပြီးဆောင်ရွက်မယ်ဆိုတဲ့သတင်းမှာဒီသတင်းကထိုင်းနိုင်ငံအတွက်စိုက်ပျိုးရေးထွက်ကုန်ဈေးကွက်နဲ့ပတ်သက်ပြီးကြီးမားတဲ့မူဝါဒအပြောင်းလဲပါထိုင်းနိုင်ငံဆိုတာကကမ္ဘာပေါ်မှာပြည်ပကိုစံတင်ပို့မှုအများဆုံးဆိုတဲ့နေရာမှာနှစ်ပေါင်းတော်တော်ကြာကြာရပ်တည်နေတဲ့နိုင်ငံမှာဒါတောင်မှဒီအတိုင်းမှိမ့်မနေပဲဒီတက်ပိုကောင်းအောင်ပြုပြင်ပြောင်းလဲမှုတွေလုပ်တာဖြစ်ပါတယ်စဘာစိုက်တောင်သူတွေဈေးပိုကောင်းတဲ့သီးနှံတွေပြောင်းလဲစိုက်ပျိုးနိုင်အောင်ကျွမ်းနာစိတ်မွေးမြူရေးတွေလုပ်နိုင်အောင်ထိုင်းအစိုးရအနေနဲ့ပံ့ပိုးကူညီပေးမှာဖြစ်ပါတယ်။ထိုင်းတောင်သူလယ်သမားတွေအတွက်ထိုင်းအစိုးရကလက်ရှိတဲ့ပိုကောင်းတဲ့စီးပွားရေးလမ်းကြောင်းကိုဖော်ဆောင်ပေးမှာဖြစ်ပါတယ်။တကယ်တမ်းတွေးကြည့်ရင်အပေါ်မှာတင်ပြခဲ့တဲ့ထိုင်းနိုင်ငံရဲ့သတင်းကမြန်မာနိုင်ငံအတွက်တကယ့်ကိုနမူနာယူသင့်တဲ့ကိစ္စပါ။မြန်မာနိုင်ငံမှာတော့အစိုးရအသည့်အနေနဲ့စီးပွားရေးမူဝါဒကိုထုတ်ပြန်ရမှာစိုက်ပျိုးရေးကဏ္ဍကိုလည်းဦးစားပေးအစီအစဉ်မှာဖော်ပြထားပါတယ်။ဒီအတွက်ပြောကျင်တာကစိုက်ပျိုးရေးကိုဖွံ့ဖြိုးအောင်လုပ်မယ်ဆိုရင်ထိုင်းရဲ့နမူနာကိုယူပြီးတောင်သူတွေရှေ့ဆက်ရမယ်လမ်းကြောင်းကိုအစိုးရအနေနဲ့ရှင်းလင်းအောင်ညွှန်ပြဖို့လိုပါတယ်မြန်မာတောင်သူတွေကိုသူတို့ရဲ့လုပ်ငန်းနဲ့ပတ်သက်ပြီးလက်ရှိတပ်ပို့မှုကောင်းမွန်တဲ့စီးပွားရေးလမ်းကြောင်းတစ်တွေကိုဖော်ဆောင်ပေးဖို့လိုပါတယ်ဘာဖြစ်လို့လဲဆိုတော့မြန်မာနိုင်ငံကတောင်သူလယ်သမားတွေအတွက်သူတို့ရှောက်နေတဲ့လမ်းရှေ့ဆက်လျှောက်ရမယ်လမ်းဟာဝေဝါးနေပါတယ်စဘာစေးကြပြီးပဲစေးကောင်းနေချိန်မှာတော့တောင်သူတွေအနေနဲ့မိုးစဘာပြီးရင်ຫນွေစဘာကိုပဲတီးထက်စိုက်ပျိုးနေတာနဲ့ပတ်သက်ပြီးတောင်သူတူဦးကသူ့ရဲ့အမြင်ကိုအခုလိုပြောပြထားပါတယ
်။မိုးစဘာကတော့တခုရှိတာပေါ့ဒါပုံမှန်သဘာဝစိုက်တာပေါ့နော်။ຫນွေစဘာကတော့ဆေးရီချပြီးတဲ့အခါကျတော့စောင်းတိနာမစိုက်ရဲနဲ့ຫນွေစဘာစိုက်တာပေါ့။ဆေးလုတ်ပေးကစားတော့တောင်သူတွေစိတ်ဝင်စားဖို့အခုကတော့တေကဟိုຫນွေစဘာမှာတရားထွက်တဲ့အတွက်စဘာစီရဲ့လေးဒီ၅ဒီရတဲ့တိရကဝင်ရ3-4 days တော့ရတာပေါ့နော်အစိုးရကသူ့နေရာနဲ့သူ့ပေါ်ပြစဘာရွေ2 days ဆက်ရမယ်စဘာရွေ3 days ဆက်ရမယ်ဆိုတဲ့ဥစ္စာတခုလိုရှိတာပေါ့ကျွန်တော်ကိုယ်တိုင်လည်းလေလုတာလေ2 days လည်းလုတ်တယ်3 days လည်းလုတ်ဖူးတာဆိုတဲ့အခါကျတော့အစိုးရလုတ်ပြီးမှပါလဲဆိုလို့ရင်ကျွန်တော်တို့ကဗမာကြီးရဆန်ကြီးရဆန်ကြီးသေးမကောင်းဘူးဆန်ကြီးသေးမကောင်းနေတဲ့အတွက်ကဗဆန်စီနမီပေါ့ဆန်ကြီးသေးကောင်းအောင်ကျွန်တော်ကဗာလုတ်မယ်ဓာတုပစ္စည်းတွေတိတ်မတုံးမင်းနဲ့အော်ဂဲနစ်တုံးမယ်organic ဆန်တရံကဆိုလို့ရှိရင်ဒေါ်လာ1000ကျော်ရတာပဲဒီကနေ့ဗမာပြည်ကရောင်းလိုက်တဲ့ဆန်ကဒေါ်လာ300 400နဲ့ပဲကျွန်တော်တို့ပြီးနေတာလေထိုင်းလူကမ္ဘောဒီးယားအင်ဒိုနီးရှားလာအိုအဲ့ဒီနိုင်ငံကြီးကကျွန်တော်တို့သွားလေ့လာတဲ့ organic ဆန်ကြီးတွေပေါ့ဒီအဲစဘာတစ်မျိုးတည်းနှစ်မျိုးတည်းကိုနိုင်ငံများအိတ်ဆိုးတယ်ဒါတွေစိုက်တဲ့အတွက်ဆန်ရည်တွေးတွေလည်းကောင်းတယ်တို့ဒီလိုဈေးရတဲ့
ဒါနဲ့ပတ်သက်ပြီးဥပမာအနေနဲ့မြန်မာနိုင်ငံရဲ့လေယာဉ်စိုက်ပျိုးရေးကဏ္ဍကိုကြည့်ပါမိုးစဘာပြီးရင်ຫນွေစဘာຫນွေစဘာပြီးရင်မိုးစဘာဆိုပြီးထပ်ပြန်တလဲလဲစိုက်နေပါတယ်။စဘာစီဘလောက်ပဲကြကြမြန်မာလေသမားအများစုအနေနဲ့ဒီပြင်းသီးနှံကိုပြောင်းလဲစိုက်ပျိုးတာမျိုးအရန်နေပါတယ်။စဘာစီဘလောက်ပဲကြကြဘဲစီဘလောက်ပဲကောင်းနေကောင်းနေမိုးစဘာပြီးရင်တီးထက်အဖြစ်ຫນွေစဘာပဲစိုက်နေကြတာကနေရာတော်တော်များများမှာမြင်နေကြဖြစ်ရပါ။ဘူးတုဒ္ဒအာကောင်းလုံးနဲ့လေသမားအ ਨੇ စုလောက်ကပဲမိုးစဘာပြီးရင်ຫນွေစဘာမစိုက်ပဲပဲမျိုးစုံလိုဒီပြင်းသီးနှံတွေကိုစိုက်လိပြိုးလိရှိကြပါတယ်။ဒါပေမဲ့လေသမားအများစုကတော့စဘာပြီးရင်စဘာဆိုတာနဲ့ပဲအသားတင်နေစေပါမြန်မာလေသမားတွေအခုလိုဖြစ်နေတာကလေယာဉ်မြေဥပဒေအဟောင်းမှာစဘာတစ်မျိုးတည်းကိုပဲစိုက်ရမယ်ဆိုပြီးတင်းတင်းကြပ်ကြပ်ပြဋ္ဌာန်းခဲ့တာတွေမိုးစဘာပြီးရင်ຫນွေစဘာမစိုက်စိုက်အောင်စီမံကိန်းနဲ့လုပ်ခဲ့တာတွေကြောင့်ပါဒါပြင်အခုလိုဥပဒေအရဖြေလျှော့မှုရှိလာတဲ့အချိန်မှာလဲတောင်သူအများစုအနေနဲ့နိုင်ငံတကာဈေးကွက်အလားအလာကိုအတိအမြင်အားနေသေးတာတွေကြောင့်ဖြစ်ပါတယ်ဒါကြောင့်ဒီနေရာမှာပြောလိုတာကမြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍကိုဖွံ့ဖြိုးအောင်ဆောင်ရွက်တဲ့နေရာမှာတက်ဆိုင်ရာဝန်ကြီးဌာနအနေနဲ့ကိုရှိကအောင်မြင်နေတဲ့တိုင်းပြည်တွေရဲ့လုံနီးလုံဟန်တွေကိုနမူနာယူဖို့လိုပါတယ်။ဥပမာအနေနဲ့အပေါ်မှာတင်ပြခဲ့တဲ့ထိုင်းအစိုးရရဲ့ဆောင်ရွက်ချက်ဆိုရင်မြန်မာနိုင်ငံအတွက်တကယ့်ကိုနမူနာကောင်းဖြစ်ပါတယ်။မြန်မာနိုင်ငံရဲ့လေယာဉ်စိုက်ပျိုးရေးကဏ္ဍပုံမှန်ကောင်းမွန်မှုအတွက်မူဝါဒရေးရာတွေနဲ့ပတ်သက်ပြီးစံစဘာအသင်းလိုပုဂ္ဂလိကအသင်းအဖွဲ့တွေအနေနဲ့ဆောင်ရွက်နေတာတွေရှိပါတယ်။ဒါပေမဲ့တိုင်းပြည်တစ်ပြည်ရဲ့အဓိကစီးပွားရေးကဏ္ဍကြီးတစ်ခုအတွက်မူဝါဒပြောင်းလဲမှုလမ်းကြောင်းတစ်ဖော်ထုတ်မှုဆိုတာတွေကပုဂ္ဂလိကအသင်းအဖွဲ့ရဲ့ဘလောက်ပဲအားထုတ်သည်ဖြစ်စေပေါက်ပေါက်မြောင်မြောင်ဖြစ်ဖို့တော်တော်ကိုခဲယဉ်ပါတယ်။ဒါကြောင့်ပြောလိုတာက ကြောင်ပိမ့်မိနေတဲ့မြန်မာလယ်သမားတွေအတွက်ဈေးကွက်လမ်းကြောင်းအစ်စ်တွေပေါ်ပေါက်ဖို့မြန်မာအစိုးရဘက်အနေနဲ့ထိုင်းနိုင်ငံကိုနမူနာယူပြီးထိထိရောက်ရောက်ဝင်ရောက်ဆောင်ရွက်ပေးဖို့အထူးလိုအပ်နေကြောင်းပါခင်ဗျာ။စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်။ကျွန်တော်အောင်နိုင်ကျော်ပါ။